မာရီကျင်းဆုံးပြောချင်တာကျွန်တော်ရေသုံးမေးချင်တာကကိုမင်းတင်ကိုကိုကြီးတို့အခုလုံနေတဲ့ဒီလူခွင့်ရေးနဲ့လူကုန်စိတ်ခါရွရှင်ပြပွဲပေါ့နော်ပြည်တွင်းမှာလည်းတော်တော်လေးကြေပြန်လုပ်ခဲ့တာကျွန်တော်တွေ့ရပါတယ်အခုပြည်ပတွေမှာဆက်လုံနေကြပြီပေါ့နော်လုံနေဆိုတော့ဒီရွရှင်ပြပွဲကိုလုပ်ခဲ့တဲ့စိတ်ကူးစိတ်တန်းလေးပေါ့ဘလို့စိတ်ကူးစိတ်တန်းလေးနဲ့ဆက်ပြီးတော့အကောင့်တွေဖော်ပြသွားတာလေ
ကျွန်တော်မြန်မာနိုင်ငံမှာညပေါင်းများစွာပေါ့နော်မျက်စိရဲ့နားရဲ့ပါးစပ်တွေကိုကျွန်တော်အဲ့ဒီအချိန်ဆိုရင်50ပေါ့လေ2012 60နှစ်နီးပါးပေါ့နော်90လောက်ကျွန်တော်ပိတ်ထားတယ်ကျွန်တော်နိုင်ငံရေးအရာကျွန်တော်နားလဲနိုင်ငံရေးအရာကျွန်တော်ဟို human rights educator တွေသူတို့ပြောလိမ့်မယ်သူတို့သင်တန်းတွေပေးလိမ့်မယ်အဲ့ဒါကလူတွေကိုရွေးချယ်ပြီးလူနည်းစုလေးကိုပဲသူတို့ဒီဟာတွေဒီဒီလူခွေနဲ့ရဲ့ဟိုသဘောတရားတွေပေါ့နော်ရောက်တာအဲ့တော့ကျွန်တော်တို့ကတာမန်ကလေးတွေအမျိုးသမီးတွေတာမန်လူတွေကိုသူတို့လည်းလူခွေရေးဆိုတဲ့စကားလုံးကျွန်တော်တို့ဆိုရင်ကိုပဲပြောရရင်1988ဒေါ်အောင်ဆန်းစုကြည်ရဲ့မိန်ကုံးမှာလူခွင့်ရေးဆိုတဲ့ဟာကိုသူပြောလိုက်တော့မှကျွန်တော်ကြားဘူးလားအဲ့ဒီ88ကျွန်တော်တခါမှမကြားဘူးအဲ့တော့ကျွန်တော်ကပါဇက်တွေပိတ်နားတွေပိတ်အဲ့ဒီဟာရဲ့290ဒီအစိုးရရဲ့အောက်မှာအဲ့တော့ကျွန်တော်ကရုပ်ရှင်ကိုတုံးပြီးတော့ဘာလုပ်လို့ရမှလဲဆိုတဲ့ဟာမှာအဲ့ရုပ်ရှင်ပွဲတော့ဒီရုပ်ရှင်နဲ့ဒီလူအခွင့်အရေးနဲ့နောက်ပြီးတော့ဒီဒီမိုကရက်တစ်ဟိုဟာတစ်ခုခုနဲ့ပေါ့နော်ကျွန်တော်ဘာလို့လို့ရမလဲဆိုတော့ကျွန်တော်ရှာတော့ဘာကိုတွေ့ရလဲဆိုတော့ရုပ်ရှင်ခုနပြောတဲ့ရုပ်ရှင်ကိုပြရတယ်ပြီးတော့တာမန်မိမတွေခလေးတွေရုပ်ရှင်ကြည့်ဖို့လာတယ်ရုပ်ရှင်ကြည့်ဖို့လာတယ်တာမန်ဟိုအမျိုးသမီးတွေခလေးတွေတာမန်လူဟိုဖွဲ့စည်းတွေမှာရှိလူဖွဲ့စည်းတွေမှာရှိတဲ့အခြေခံလူရန်သားတွေလာကြမယ်သူတို့တွေရှေ့မှာဒီ issue နဲ့ပတ်သက်ပြီးတော့ပြောကြဆိုကြမယ်။နောက်ပြီးသူတို့လည်းကျွန်တော်ကပြောခိုင်းပြောခိုင်းမယ်ဆိုတော့ပြောဖို့နေရာတစ်ခုပေါ့နော်။အဲ့ဒါတစ်ခုကိုကျွန်တော်ဖန်တီးပေးပြီးတော့ဒီနေရာမှာဆွေးနွေးကြဆွေးရဟာလေးတစ်ခု။အဲ့ဒီဒီ democratic ဒီ space လေးကိုရုပ်ရှင်ကိုတုံးပြီးတော့ကျွန်တော်ကချက်ထွင်ဖို့စူးစားတာ။အဲကျွန်တော်ရုပ်ရှင်ပွဲတော့ရဲ့ background ကအဲ့ဒီဟာပဲ။
ကျွန်တော်ဒီလူကလူခွင့်ရေးနဲ့ပတ်သက်လို့မြန်မာနိုင်ငံကတော့ဟိုတောက်လျှောက်တောင်းခဲ့တာပဲတောင်းခဲ့ပြီးမဲ့လူဖွဲ့စည်းတဲ့မှာမြန်မာလူဖွဲ့စည်းမှာလူခွင့်ရေးနဲ့ပတ်သက်ပြီးတော့ပြတ်ခဲ့တာတော့ကြာပြီကျင့်ကြံမှုလည်းအားနေခဲ့တော့လူခွင့်ရေးရှင်ပြပွဲလည်းအခုပြတဲ့အခါမှာလူတွေရဲ့တုံ့ပြန်ချက်ပေါ့သူတို့ဒီလူခွင့်စံနှုန်းစံထားရေးနဲ့ပတ်သက်လို့သူတို့ရဲ့အမြင်တုံ့ပြန်ချက်ဒီနောက်သူတို့ရဲ့ယူဆတွေအခုရုပ်ရှင်ပွဲတော်နဲ့ပတ်သက်ပြီးတော့ရိုက်ခတ်လာတာတွေဘာလို့များရှိပါ
2012မှာကျွန်တော်ကြိုးစားလိုက်တာပေါ့2013ကျွန်တော်ဂျွန်လမှာမြန်မာနိုင်ငံရဲ့ပထမဆုံးinternational ပထမဆုံးနိုင်ငံတကာပြီးတော့ပထမဆုံးလူအခွင့်အရေးရုပ်ရှင်ပွဲတော်ဟိုမြန်မာနိုင်ငံမှာကျင်းပနိုင်ခဲ့တယ်2013ဂျွန်ကျွန်တော်ကအဲ့ဒီနေ့ညမှာစိတ်ထဲမှာဒါငါရုပ်ရှင်ပွဲတော်ကတစ်ချိန်တည်းနဲ့ပြီးရမှာမဟုတ်ဘူးငါနောက်ထပ်နှစ်တွေမဖြစ်ဖြစ်အောင်ဆက်ပြီးလုပ်ရမယ်ဆိုတဲ့ဟာတစ်ခုကိုအဲ့ဒီည16နေ့ညပေါ့နော်12နေ့ထုတ်ခံဒီ5မိနစ်မှာကျွန်တော်ရတယ်ပြီးတော့နောက်တစ်ချက်ကဘာလို့သွားတွေ့လဲဆိုတော့ငါဒီရုပ်ရှင်ကိုရန်ကုန်မှာကျွန်တော်ထားပါတော့အဲ့နေ့အဲ့ရုပ်ရှင်ပွဲတော်မှာလူကျွန်တော်လက်မှတ်တွေဝေပြီးကျွန်တော်ဟိုကရေးထားတာလူ6000ကြည့်တယ်ရုပ်ရှင်ပွဲတော်လူ6000အဲ့တော့ကျွန်တော်ရန်ကုန်မှာလူ6000လေးကြည့်ပြီးတော့ကြည့်ပြီးတာနဲ့ပဲကျွန်တော်ရက်မလားအဲ့ဆိုရင်ကျွန်တော်နေကဟိုရွာတွေတဲ့ကနေမြို့ငယ်လေးတွေကလူတွေကိုရောဒီရုပ်ရှင်တွေကြည့်ဖို့ဟိုမလို့အပ်ဘူးလားအဲ့ဒါတွေကိုကျွန်တော်နေတွေကိုတဲသွားမယ်ဆိုပြီးတော့ကျွန်တော်တို့ဟိုနေမှာပေါ့နော်ခီးသွားရွေးရှင်ပွဲတော့ပထမဆုံးနေ့အနေနဲ့တာဂက်ကတိုင်းနေပြည်နယ်14ခုရန်ကုန်ဖယ်73ခုကြမ်းမယ်အဲ့ရမြို့တော်တွေအားလုံးမြို့ဥပမာမကွေးတိုင်းဆိုမကွေးပေါ့မန္တလေးတိုင်းဆိုမကွေးအဲ့နေရာတွေအားလုံး73မြို့ရောက်အောင်သွားမယ်ဆိုပြီးတော့ကျွန်တော်ကြီးညာခဲ့တယ်ပြီးတော့ကျွန်တော်ကြိုးစားခဲ့တယ်သွားနိုင်ခဲ့တယ
်နောက်တစ်ခုမေးချင်တာကဒီလူခွင့်ရုပ်ရှင်ပြရတဲ့အခါမှာလူနည်းစုခွင့်ရေးတွေလည်းပြောရတယ်ကျွန်တော်တစ်နှစ်မှာကြားလိုက်တာကမဘာသာအဖွဲ့စည်းပေါ့နော်ဒီဖွဲ့စည်းကနေပြီးတော့ကန့်ကွက်မှုကြုံလိုက်ရတယ်လို့ကျွန်တော်သိရပါတယ်ခင်ဗျာဒီချင်းတွေကိုဘယ်လိုကြော်ဖြတ်ခဲ့ရလဲဘယ်လိုရှင်းခဲ့ရလဲအဲ့လေသိချင်ပါတယ
်ကျွန်တော်ကရုပ်ရှင်ကြီးပဲပြနေလို့လဲမရဘူးဒီရုပ်ရှင်ဖန်တီးမှုကိုလည်းဟိုအရေးသွေးတစ်ခုဖြစ်လာအောင်လုပ်ဖို့တော့လိုအပ်ပြီဆိုတဲ့ဟာကိုကျွန်တော်အဲ့မှာတွေ့တယ်အဲ့ဒါနဲ့ပဲကျွန်တော်သင်တန်းပေးမှဖြစ်မယ်ဆိုပြီးတော့ကျွန်တော်သင်တန်းပေးဖို့ကြိုးစားတယ်ကြိုးစားတော့အဲ့ပမာဆုံးနှစ်မှာပဲကျွန်တော်သင်တန်းလေးလာပေးပြတယ်ဒီနိုင်ငံတကာကပညာရှင်နှစ်ယောက်ကိုဖိတ်ပြီးတော့ဗောနော်ကျွန်တော်အပါဝင်ဗောနော်နိုင်ငံကပြည်တွင်းကပညာရှင် အပါအဝင်နိုင်ငံတကာပညာရှင်၂ယောက်နဲ့ကျွန်တော်လေးလားလောက်ကြာတဲ့တင်နန်းတစ်ခုကျွန်တော်ပေးတယ်။အဲ့ဒီတင်နန်းမှာကျွန်တော်တို့သူတို့၃ယောက်တစ်ဖွဲ့ဒေါကူမန်တရီတစ်ခုရက်ခိုင်းတယ်။အဲ့ဒီက၃ယောက်ကသူတို့ကသူတို့ရွေးချယ်တာသူတို့ရက်ချင်တဲ့အကြောင်းအရာအဲ့မှာသူတို့ကကျွန်တော်မေတ္တိလာအရေးခင်ပီးစအဲ့ဒီအရေးခင်လေးကိုခြေတယ်ပြီးတော့ဒေါကူမန်တရီတစ်ခုရက်ချင်တယ်။ကျွန်တော်လည်းရက်ခွင့်ပြုတယ်။အဲ့ဒီမှာကအဲ့၃ယောက်ထဲမှာကတယောက်ကအမျိုးသမီးဟိုစာရေးဆရာမအဲအစ္စလာမစ်ကျန်တဲ့နေရာကဗုဒ္ဓဘာသာအဲ့နေရာဗုဒ္ဓဘာသာထဲမှာတယောက်ကရခိုင်တယောက်ကဆောင်းဝင်မာလေးအခုဆိုရင်ဟိုမှာလန်ဒန်မှာဟိုမာစတာတခုသွားတက်နေတယ်သူတို့၃ယောက်သူတို့ကသူတို့ရွေးချယ်တာဒါလေးကိုရိုက်ချင်တယ်ဆိုပြီးတော့သူတို့ရိုက်ချင်တယ်ကအဲ့လိုမျိုးဘာသာနှစ်ခုကြားထဲမှာမေတ္တာတရားချီးမားတဲ့လူတွေရှိတယ်ဒီ conflict ရဲ့နောက်ွယ်မှာသူအကြောင်းတရားတွေရှိနေမယ်ဒါပေမဲ့ဒီဟာကိုတော့ကျွန်တော်တို့သူတို့မကြည့်ဘူးသူတို့ပြမှာမဟုတ်ဘူးဒါပေမဲ့အဲ့ဒီဘာသာနှစ်ခုကြားထဲမှာရှိတဲ့မေတ္တာတရားကိုသူတို့ကပြကျင်တာရှိထားပြီးသားကျွန်တော်မြန်မာလူအဖွဲ့အစည်းမှာတူဦးဘောပါတူဦးဘောမှာတကယ်ကိုပဲဘာသာလူမျိုးမခွဲခြားဘဲနဲ့ထားတဲ့မေတ္တာတွေကရှိထားပြီးသားရှိနေနေပြီးသားရှိနေတယ်ခိုင်မာရှိတယ်ဆိုတဲ့ဟာလေးကိုသူတို့ကပြဖို့ကြိုးစားတာပြီးတော့ကျွန်တော်တို့အဲရွှေရှင်ပွဲတော်ဒုတိယနှစ်ရွှေရှင်ပွဲတော်2014ရွှေရှင်ပွဲတော်ရန်ကုန်မှာအဲ့ကောက်ပြမယ်လို့ကျွန်တော် program ထုတ်လိုက်တယ်ကျွန်တော် program ကကျွန်တော်အဲတပတ်လောက်အကြိုမှာကျွန်တော် program ကျွန်တော်ထွက်တာပေါ့နော်ဘကားတွေပြမယ်ဆိုတဲ့ဟာကျွန်တော်လည်းအရင်လုံများတော့ဒီ social media ပေါ့နော်ဒီ Facebook ပေါ့လေကျွန်တော်မတက်ဖြစ်ဘူးအဲဘာတွေဖြစ်နေမှာ Facebook မှာဘာတွေဖြစ်နေမှာကျွန်တော်မသိဘူးဒါပေမဲ့အဲ့ရွှေရှင်ပွဲတော်ပထမဆုံးနေ့ကျွန်တော်မှတ်မိတယ်မနေ့15ရက်နေ့6နိုင်လို့ကျွန်တော်လည်းနိုးနေပြီရွှေရှင်ပွဲတော်သွားဖို့ကျွန်တော်ပြင်းနေပြီဖုန်းဝင်လာတယ်ဖုန်းတစ်ခုဆိုရှယ်မီဒီယာကိုကြည့်ကြည့်ပါမြင်လာတဲ့ကျွန်တော်မိတ်ဆွေတယောက်ကမသိဘူးပေါ့အဲ့ဒီမှာခင်ဗျားတို့အဲ့ရွှေရှင်ပြရင်ရွှေရှင်ရုံကိုလည်းမီးရှို့မယ်ပြီးတော့ခင်ဗျားတို့လည်းတတ်မယ်ဖြတ်မယ်လို့အဲ့မှာချိန်ချောက်ထားတယ်ဟောအဲ့ဒါနဲ့နောက်ဆုံးကျတော့ကျွန်တော်ဆုံးပြလိုက်တယ်သူတို့ကဘာလိုက်ရှာနေရလဲဆိုတော့မိတ်ထလာပြီးတော့နောက်တော့ကျွန်တော်လူတွေကြားထဲမှာလဲဟိုရမ်းပုံကြီးတွေကအသင့်ဖြစ်နေပြီဟိုမိစလေးတစ်စက်စပတ်ပေါ့နော်အဲ့ဒါလေးတစ်ခုကိုသူတို့ကလိုက်ရှာနေတာအဲ့တော့ကျွန်တော်စဉ်းစားတာငါရွှေရှင်ပွဲတော့ကိုသူတို့ဒီဟာဖြစ်အသုံးချတော့မယ်ဒီဟာတော့အသုံးချမခံနိုင်ဘူးအဲ့တော့ရွှေရှင်ပွဲတော်မျက်နှာနဲ့ကျွန်တော်နိုင်ငံမျက်နှာကျွန်တော်ဘယ်ဟာကိုရွေးမလဲကဲကိစ္စမရှိဘူးကျွန်တော်တို့ရွှေရှင်ပွဲတော်နိုင်ငံကဟွာတွေရှေ့မှာဂုံသိက္ခာအပြင်ထိခတ်လိမ့်မယ်ထိခဲ့ပါစေအစမ်းမကြည့်ဘူးဒါပေမဲ့အဲ့ဒီဟာကြောင့်မလို့ဒီမှာမိဘကြီးကတော့ကျွန်တော်အဖြစ်မခံနိုင်ဘူးအဲ့တော့နိုင်ငံမျက်နှာကိုကျွန်တော်ရွေးမယ်ဆိုပြီးတော့ကျွန်တော်အဲ့ဒီရုပ်ရှင်ကိုကျွန်တော် withdraw လုပ်လိုက်တယ
်ကျွန်တော်အဲ့ဒါမှာခုနကမေးချင်တာမြန်မာနိုင်ငံတင်းမာဒီလူဖွဲ့စည်းတဲ့မှာလူခွင့်ရေးနဲ့ပတ်သက်လို့ကြင်ကြံမှုအားနေတာရှိတယ်တချို့နေရာတွေမှာလူနည်းစုခွင့်ရေးပေါ့အထူးပြုကျွန်တော်တို့ပြောမယ်ဆိုရင်ရှင်မြန်မာရုပ်ရှင်လောကမှာဒီ LGBT ဒီလိင်လူချင်းဒီစုံမတဲ့ကိစ္စတွေမှာနှိမ်ချတာတွေနောက်လူမျိုးရေးရနှိမ်ချတဲ့အသုံးနှုန်းတွေပြောဆိုတွေဖြစ်တဲ့ခါကျတော့ကိုမင်းထင်ကိုကိုယူတော့အခုဒီလူခွင့်ရေးရုပ်ရှင်ပွဲတော့လုတ်တဲ့ခါမှာဒီပေါ်မှာရုပ်ရှင်လောကနဲ့ပေါ့ဘယ်လိုများဆက်ဆက်နိုင်လဲရုပ်ရှင်လောကပေါ်မှာဘယ်လောက်ထိတည်ရောက်မှုရှိပါလဲ
အဲလူနည်းစုဖြစ်တဲ့ဒီ LGBT တွေကိုတို့ကရုပ်ရှင်မှာရောရုပ်ရှင်ဆိုတာဇာတ်လမ်းရုပ်ရှင်တွေပေါ့နော်ဇာတ်လမ်းရုပ်ရှင်တွေမှာရောနောက်ပြီးတော့ကျတော့အဲကျွန်တော် stage performance ပေါ့နော်ကျွန်တော်အငိမ့်နေမှာဟောသူတို့ကိုတော်တော်ကြီးကိုဟိုခွဲခြားဆက်ဆံတယ်ဆိုတာထက်ကိုပဲနှိမ်ချဆက်ဆံတယ်ဟိုရည်စရာတကယ်ကိုပဲဟိုဂုံသိက္ခာအပြင်တော်တော်ကြီးကြဆင်းစေတဲ့ပြောဆိုဟိုဟိုလောင်ပြောင်မှုတွေအနေနဲ့ကျွန်တော်လုပ်နေတာဟာကြီးတော်တော်ကြီးနှစ်ပေါင်းကိုတော်တော်ကြီးကြာခဲ့ပြီပေါ့အဲ့ဒီဟာကြီးလည်းကျွန်တော်တို့ကရပ်ဖို့တင်တဲ့အချိန်တစ်ခုကိုကျွန်တော်ရောက်နေပြီအဲ့ဒီဟာလည်းကျွန်တော်စိတ်ထဲမှာရှိတယ်ဒါပေမဲ့ဒီဟာကတချို့ဟာတွေကြတော့ကျွန်တော် issue လေးတွေကဟိုအထောက်ပါတော့ကျွန်တော်အမျိုးသမီးအခွင့်အရေးအာဒီ LGBT အခွင့်အရေးဆိုတဲ့ဟာတဲ့ကျွန်တော်ကအရေးကြီးနေတဲ့ကျွန်တော်တနေ့ငါလုံးနဲ့ဆိုင်တဲ့အခွင့်အရေးဆိုတဲ့ဟာကပို့ပြီးတော့အရေးကြီးနေတာပေါ့နော်ဒါပေမဲ့အဲ့ဒီဟာတွေကလည်းကျွန်တော်လုပ်ရမယ်ဆိုတဲ့ဟာကိုကျွန်တော်နားလည်တယ်မြင်တယ်ဒုတိယအကြိမ်ရုပ်ရှင်ပွဲတော်မှာကျွန်တော် LGBT issue နဲ့ပတ်သက်ပြီးတော့အာကျွန်တော်ကြောင်းသားရှိုက်ထားတဲ့ကားလေးကိုကျွန်တော်ပြခဲ့ပါတယ
်ကျွန်တော်နောက်တစ်ခုမေးချင်တာကတော့ဒီလူခွင့်ရေးရုပ်ရှင်ပြပွဲပေါ့လူလက်ခွင့်ပေါ့လူလက်ခွင့်ဆိုတာမြန်မာနိုင်ငံမှာလူခွင့်ရေးရတစုံတရာလွတ်လပ်လာပြီဆိုပေမဲ့တချို့ထိမခံသေးတဲ့အခြေအနေရှိတယ်ဥပမာဆိုလို့ချင်းစစ်တပ်နဲ့ပတ်သက်လို့ဟာမျိုးတွေအခုချိန်နေမှာသူတို့ဘက်ကထိရတော်လေးဆန်းစစ်ဖြစ်နေနေထားပြီမှရှိတယ်အဲ့တော့ခုနအခုပြောတဲ့အချိန်မှာကလေးစစ်သားလို့ issue မျိုးတွေပါလာတယ်ဒီလို issue မျိုးတွေနဲ့ပတ်သက်လို့ ဘလောက်ထိလူခွင့်ရုပ်ရှင်ပြဖို့ကလွတ်လပ်နဲ့ကိုယ့်အကူစိတ်ကြိုက်ရိုက်ခွင့်ရပြီလဲပြခွင့်ရလဲအကန့်အသတ်ရှိပါလ
ားအဲ့ဒီအကြောင်းကိုပြောရင်ကျွန်တော်၃နှစ်ပေါ့နော်ရုပ်ရှင်ပွဲတော့၃နှစ်ကျင်းပပြီးသွားပြီကျွန်တော်ရုပ်ရှင်ပွဲတော့မှာပြားမပြားရုပ်ရှင်အားလုံးကိုကျွန်တော်စဉ်းစားအဖွဲ့ကိုကျွန်တော်တင်ရတယ်ကျွန်တော်အခုချိန်အဲ့ဒီခုနပြောတဲ့ The Open Sky ပေါ့နော်ခုနဘာသာရေးမိတိလာအရေးခင်းတဲ့စကားနာမည် The Open Sky ပေါ့နော်အဲ့ဒီရုပ်ရှင်ကလည်းစဉ်းစားဖွဲ့ကခွင့်ပြုလိုက်တဲ့ကကျွန်တော်အတိကေ
ဆိုဒီပြန်ကြားရေးစဉ်းစား
ဟုတ်တယ်ပြန်ကြားရေးဟုတ်ကဲ့သူတို့ကခွင့်ပြုလိုက်တဲ့စကားပဲသူတို့ကိုကျွန်တော်တင်ရတယ်သူတို့ကခွင့်ပြုလိုက်တာဘာမှမအဖြတ်တောက်မရှိဘဲနဲ့ခွင့်ပြုခဲ့တယ်နောက်ပြီး article 18ဆိုတဲ့ကားလေးအဲ့ကားထဲမှာဆိုလို့ရှိရင်ဟိုဥသိမ်းစိန်ပုံတွေပါတယ်လဲပါတယ်အဲ့ထဲမှာဟိုဒီ article 18နဲ့ပတ်သက်ပြီး2012ပတ်ဝန်းကျင်မှာကျောင်းကျောင်းသားတွေနောက်ပြီးဟိုအဖွဲ့အစည်းကလူတွေဟိုပုံမှန် session နဲ့ဖမ်းလိုက်ကိစ္စတွေကိုအကြောင်းကိုရိုက်ထားတာကျွန်တော်ကျောင်းကကလေးတွေပဲရိုက်ထားတာအဲ့တော့အဲ့ဒီရန်ကုန်မှာရုပ်ရှင်ပွဲတော်လုပ်ဖို့အတွက်ကျွန်တော်လူအခွင့်ရေးရုပ်ရှင်ပွဲတော်လုပ်ဖို့အတွက်တင်သမျှကားအလုံးကိုသူတို့ကနေပြီးဒီကားကတော့မပြပါနဲ့ဆိုတဲ့ဟာကိုအခုတည်းနိုင်ငံတကာကားတွေရောကျွန်တော်ပြည်တွင်းကကားတွေရောတခုမှမရှိရဘူးခုနပြောတဲ့ကလေးစစ်သားနဲ့ပတ်သက်ပြီးတော့လေသူတို့ခွင့်ပြုခဲ့တယ်အဲ့ဒီဟာကိုပြောင်းဝင်ပြုခဲ့တယ်ဒါပေမဲ့ပြဿနာတစ်ခုကပြဿနာကျွန်တော်ရန်ကုန်မှာမဖြစ်ပဲနဲ့ဘယ်မှာဖြစ်လဲဆိုတော့ကျွန်တော်ခီးသွားရုပ်ရှင်ပွဲတော်ဆိုပြီးတော့ကျွန်တော်နေရီသွားတဲ့အချိန်မှာပထမနှစ်တုန်းကခုနကျွန်တော်ပြောလိုက်တယ်73မြို့မှာကျင်းပါတယ်ဆိုတာကြိုက်73မြို့မှာကျွန်တော်ပါမစ်ရတာတမြို့လေးပဲရှိတယ်ကျွန်တော်ကရုပ်ရှင်ုံမှာကျင်းပါတယ်ဆိုရင်နောက်မှပဲအ ਨੇ ဆုံးကကျွန်တော်ကဒီစင်စားခွင့်မိထားတယ်ဆိုတော့ပေးရသေးတယ်ဒါပေမဲ့ကျွန်တော်ရုပ်ရှင်မြို့တိုင်းမှာရုပ်ရှင်ုံမရှိဘူးမရှိတော့ကျွန်တော်တက်ဆိုင်ရဒေသအခန့်အဖွဲ့အစည်းကိုကျွန်တော်ခွင့်မိချက်တောင်းရတယ်ကျွန်တော်မမှားဘူးဆိုရင်ချင်းကတီးတိမ်မှာအဲ့တပွဲပဲကျွန်တော်ခွင့်ပြုချက်ရတယ်။ကျန်တဲ့ဆက်နှစ်မြို့ဘယ်နေရာမှာကျွန်တော်ခွင့်ပြုချက်မပေးဘူး။
အဲ့ဒါတွေကဘယ်ပုံမှန်မူတည်ရလဲ။တက်ဆိုင်ရာပြည်နယ်နဲ့တိုင်းလိုက်သူတို့အစိုးရရဲ့ပုံမှန်မူတည်သွားတယ်
။ဟုတ်တယ်။ဥပမာပြရရင်ကျွန်တော်ရန်ကုန်ပထမဆုံးနှစ်2013ပြည်ပချင်းနေကိုသွားမယ်ဆိုတော့ကျွန်တော်ရွေးလိုက်တဲ့မြို့ကမကွေး။အော်ဥဖုံးမော်ရွှေရဲ့မြို့ပေါ့နော်။ဘာဖြစ်လို့ကျွန်တော်အဲ့ဒါရွေးရလဲဆိုရှေ့မှာတော့ကိုမင်းကုန်နယ်လို့စာပေဟောပြောပွဲလုပ်မယ်ဆိုတဲ့ဟာကိုသူခွင့်ပြုချက်မပေးလို့အိုက်ပွဲပြက်ခဲ့တယ်။အဲ့ဒါနဲ့ကျွန်တော်ရုပ်ရှင်ပွဲတော့အဲ့မျိုးကိုသွားလုံးမယ်ဆိုပြီးတော့ကျွန်တော်ကွေးကိုရွေးပြီးတော့ပထမဆုံးခီးသွားရုပ်ရှင်ပွဲတော့2013မြန်မာနိုင်ငံရဲ့ပထမဆုံးခီးသွားရုပ်ရှင်ပွဲတော့ကျွန်တော်ကွေးမှာကျွန်တော်ကျင်းပဖို့ကျွန်တော်ကြိုးစားခဲ့ပါတယ
်ဟုတ်ကဲ့ပါကိုမင်းထက်ကိုကွေးရေကုလို view ဖြစ်ကြပြီးတော့ကျေးဇူးအများကြီးတင်ပါတယ်ကို
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ကျွန်တော်ကလည်းကျွန်တော်ဟိုဒီမှာလာပြီးတော့ဟိုကျွန်တော်ရုပ်ရှင်ပွဲတော့အကြောင်းလေးပြောခွင့်ပြုတယ်ဆို